ကာဇာဒေသအတွက်လူသားချင်းစာနာမှုအကူအညီပါလက်စတိုင်းနေမြေရဲ့စစ်လွန်ကာလအလံပြမြေပုံကိစ္စအပြင်အရှိအလဲပိုင်းတည်ငြိမ်ရေးနဲ့လုံခြုံရေးစတဲ့အကြောင်းအရာတွေကိုဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင် sorry အာရေဗျာကိုတနင်္လာနေ့မှာရောက်ရှိမှာဖြစ်ပါတယ်။တစ္ဆက်ခံတွေပြန်လည်လွတ်လာနိုင်စေမဲ့ကာဇာဒေသအပြစ်အခက်ရပ်ဆဲရေးဆွေးနွေးမှုအောင်မြင်မှုရှိအောင်ဝန်ကြီးဘလင်ကင်ကတနင်္လာနေ့အင်္ဂါနေ့ရဲ့ကာတာဆွေးနွေးပွဲမှာတိုက်တွန်းပြောဆိုသွားမယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။အပြစ်ခရရဆရေးနဲ့ပါလက်စတိုင်းပြည်သူတွေကြားဟာမတ်စ်တို့ရဲ့ရည်တည်မှုအနေထားကိုလည်းထည့်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနကပြောပါတယ်။ဆိုရီအာရေဗျနိုင်ငံမျိုးတော်ရီယတ်မှာကျင်းပမဲ့ပင်လယ်ကွေ့နိုင်ငံများပူးပေါင်းဆောင်ရွက်ကောင်စီ GCC ရဲ့ဝန်ကြီးများအဆင့်အစည်းအဝေးကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်တက်ရောက်မှာဖြစ်ပါတယ်။ပြီးရင်တော့အစ္စရေးနဲ့ဂျော်ဒန်နိုင်ငံကိုခရီးတစ်ထောက်ဝင်ရောက်မယ်လို့နိုင်ငံခြားရေးရုံးကပြောဆိုကြောင်း AFP သတင်းမှာဖော်ပြထားပါတယ်။